ကယားပြည်နယ်မှာကယားပြည်သူတွေလေးစားရတဲ့တိုင်းရင်းသားကောင်းဆောင်တွေရဲ့ရုပ်ထုတောင်မရှိသေးချိန်မှာဗိုလ်ချုပ်ရုပ်ထုထားရှိမှာကိုလက်မခံနိုင်တဲ့အပြင်အဲ့ဒီရုပ်ထုထားရှိမဲ့ကိစ္စကိုပြည်နယ်ဆိုရဘက်ကဒေသခံတွေကိုပွန့်ပွန့်လင်းလင်းရှင်းပြခဲ့တာမျိုးတွေမရှိခဲ့တာကြောင့်ဒေသခံတွေရက်ဖက်ဖွဲ့တွေနဲ့လူငယ်ဖွဲ့စည်းတွေကကန့်ကွက်နေကြတာပါဒီနေ့မနက်ဖွင့်လင်းခဲ့တဲ့ဗိုလ်ချုပ်ကြေးရုပ်ဖွင့်ပွဲအခမ်းအနားကိုပြည်နယ်ဆိုရကဦးဆောင်တာမဟုတ်ဘဲဗိုလ်ချုပ်ကြေးရုပ်ဖြစ်မြောက်ရေးကော်မတီအဖွဲ့တွေကဖွင့်လင်းဆောင်ရွက်တာဖြစ်တယ်လို့ပြည်နယ်ဆိုရအဖွဲ့ဝင်တဦးကပြောပါတယ်ဒါပေမဲ့ဖွင့်ပွဲအခမ်းအနားကိုတော့ကယားပြည်နယ်ဝန်ကြီးချုပ်ပါဝင်ပြည်နယ်အစိုးရအဖွဲ့ကဝန်ကြီးတွေတက်ရောက်ခဲ့ကြပါတယ်အစိုးရအဖွဲ့တာဝန်ရှိသူတဦးအနေနဲ့အခမ်းအနားကိုတက်ရောက်တာမဟုတ်ဘဲဗိုလ်ချုပ်ကိုလေးစားတဲ့ပြည်သူတယောက်အနေနဲ့တက်ရောက်အားပေးခဲ့တာလို့ကယားပြည်နယ်အစိုးရအဖွဲ့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးမော်မော်ကပြောပါတယ်
ကျွန်တော်တို့ကဆက်တင်စားကပြည်သူတယောက်အနေနဲ့တက်ကြတာပါဗျာဟိုလောက်တာတော့ကျွန်တော်ဒီဗိုလ်ချုပ်ရုပ်ထုဆင်းရောက်ရေးကော်မတီလူမှုအကိုင်းဝိုင်းရလောက်တာပါဗိုလ်ချုပ်ရုပ်ဆင်းရောက်ရေးလူမှုအသင်းအဖွဲ့တွေကလည်းသူတို့လုပ်ရှင်တဲ့ဒီဗိုလ်ချုပ်စည်းရုပ်ကိုကရပြည်နယ်မှာဒါပြည်တော်စုစိတ်တဲ့အနေနဲ့လေဘာဘာပြည့်ရဲ့ဟောပေါ့ဗျာလက်ရေးထားကြဟောင်းဆောင်သူအနေနဲ့ဒါသူတို့ကလုပ်တာပေါ့ဟုတ်ဗျာဗိုလ်ချုပ်အဖွဲ့ပြည်သူတွေကသူရဆိုတဲ့ပြည်သူတွေကပြည်သူတွေကိုပြည်သူတယောက်အနေနဲ့ပဲကျွန်တော်တို့သွားပြီးတော့ဒါအားပေးတဲ့သဘောပါ
ကယားပြည်နယ်မှာဗိုလ်ချုပ်ကြေးရုပ်ထားရှိမဲ့ကိစ္စနဲ့ပတ်သက်ပြီးကယားပြည်နယ်အစိုးရအဖွဲ့ကပြီးခဲ့တဲ့နှစ်အတွင်းကရုပ်ထုဖြစ်မြောက်ရေးကော်မတီဖွဲ့ဆောင်ရွက်ခဲ့ပေမဲ့ကန့်ကွက်ခဲ့တာတွေကြောင့်အဲ့ဒီကော်မတီကိုဖျက်သိမ်းပြီးဒေသခံတွေလူမှုရေးအဖွဲ့တွေပါဝင်တဲ့ကော်မတီတစ်ဖွဲ့ပြီးဆက်လက်လှုပ်ဆောင်သွားမယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောခဲ့တာဖြစ်ပါတယ်။ကယားပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကဗိုလ်ချုပ်ကြေးရုပ်ထားရှိပြီးဖွင့်ပွဲပြုလုပ်ခဲ့တဲ့အပေါ် KNDP လူငယ်အင်အားစုကကိုတီတီက RFA ကိုခုလိုပြောပါတယ်
ကျွန်တော်တို့ပြည်နယ်ရဲ့တမိုင်းရဲ့ဆိုင်တိုင်းသားရဲ့ခံစားချက်ကိုပြည်ဝင်ပေါ်တော့အခမ်းအနားနဲ့ထုတ်ပါလာတယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်နောက်တစ်ခုကဒီကျွန်တော်တို့ပြည်နယ်ရဲ့တမိုင်းနဲ့လည်းမကပ်ဘူးနော်မဆိုင်ဘူးပေါ့နော်ကျွန်တော်တမိုင်းဆင်လာလည်းမကပ်ဘူးနောက်တစ်ခုကကျွန်တော်တို့ကဘူချုပ်ကတိကိုတည်းရဲ့အကောင့်တဲ့ပုံမှန်ဒီရဲ့ကိစ္စကိုလောက်စီချင်တယ်နော်အဲဒါကြောင့်ကြောက်ရတယ်ဟုတ်
ဒီကိစ္စအပေါ်ကန့်ကွက်မှုတွေဆက်လက်ပြုလုပ်သွားမယ်လို့လည်းသိရပါဗျ။ KND လူငယ်20ဦးကဇန်နဝါရီလ31ရက်နေ့ညနေကစပြီးတပိတ်စခန်းဖွင့်ကန့်ကွက်ခဲ့ရာပါဝင်သူလူငယ်20ဦးကိုလည်းရဲတပ်ဖွဲ့ကငြိမ်းစုစီဥပဒေပုံမှန်19နဲ့မနေ့ကအမှုဖွင့်တရားစွဲခဲ့ပါဗျ။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဗဟိုလုံးမှုဆောင်တချို့ဟာဒီနေ့လွိုင်ကွန်မြို့ကိုရောက်ရှိနေတာကြောင့်တွဲဆောင်ခွင့်ရဖို့ဆိုပြီးအမှုဖွင့်ခံရတဲ့လူငယ်တွေဟာကြားပြည်နယ်ပါတီရုံးရှိမှာစောင့်ဆိုင်နေကြပါဗျ။ဒေသခံတွေကန့်ကွက်နေတဲ့လွိုင်ကွန်မြို့မှာဗိုလ်ချုပ်ကြေးရုပ်စိုက်ထူလိုက်တာကိုမြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကမသိရှိကြောင်းညင်းဆိုလိုက်ပါတယ်
ကျွန်တော်ဗိုလ်ချုပ်ကြီးဦးတက်ခြင်းဟာတော့ဗိုလ်ချုပ်ရဲ့အကုန်ကြီးကိုအမှားရတယ်ဤသူလူမှုအနေနဲ့သူတို့ကိုယ်ပိုင်အုပ်ချက်လောက်တာဖြစ်တာကျွန်တော်တို့ကဝန်ရမ်းဆောင်ဝယ်ခြင်းရှိဘူးအဲ့တော့ဖွင့်ပွဲတွေမှာတော့ကျွန်တော်ပူးပေါင်းပါဝင်ရတာပဲရှိပါတယ်ကျွန်တော်တို့ကရာဝကိုယ်တိုင်းတိုက်ချူဖို့တော့ကိုယ်တိုင်းဦးစီးလောက်တိုင်းလုပ်မှန်းကြားချက်ရှိပါတယ်အကြေကန့်ခွက်တဲ့လူရှိရင်ဘာကြောင့်ကပ်တယ်လို့ဆိုတဲ့အကြောင်းကိုရှာပြီးဒီလိုလေးညီငယ်ပြောင်းချင်တာကျွန်တော်ရောက်မှာပါတော့ကျွန်တော်တို့အခုဒီပိုဂျူဂျီကိုတိုက်လိုက်တာလည်းပတ်သက်လို့ကျွန်တော်တို့လုံးဝကြိုတင်ကြည့်ရှိခဲ့ခြင်းမရှိပါဘူးအဲ့တော့ဒီဟာပါကျွန်တော်တို့ကညွန်ကြားခဲ့တာဦးကြီးလေတာဘာမှမရှိဘူး
ပိုဂျူဂျီကိုထားရှိတဲ့အပေါ်ထောက်ခံပွဲကိုလည်းလွိုင်ကော်မြို့မှာဒီနေ့ပြုလုပ်ခဲ့ကြပါရဲ့ရှင်